မာနိုင်ငံတွေကိုအမေရိကန်စီးပွားရေးလုပ်ငန်းတွေထင်တဲ့လောက်ပေါ့ဖြစ်တဲ့လောက်ဝင်မလာသေးတာကနိုင်ငံရေးတစ်ခုတည်းကြောင့်ရောဟုတ်ပါမလားဆရာ။ကျန်တဲ့ဥပဒေတွေလုံထုံးလုံနည်းတွေတိုင်းပြည်ရဲ့အခြေခံအဆောက်အုံလျှက်စင်ပြီးစသည်အပြည့်အဲ့ဒါတွေပေါ်မှာရောမူတည်နေတာမျိုးမဖြစ်နိုင်ဘူးလားခင်ဗျာ
။နိုင်ငံသားရင်းနှီးမြှုပ်နှံမှုဆိုတာနဲ့ပြောလိုက်တာနဲ့တကယ်ကြီးနဲ့ပြည်ပရဲ့အခြေခံအဆောက်အုံတွေကတိတ်အရေးကြီးတဲ့အခန်းကဏ္ဍပါလာသလိုနောက်ပြီးတော့ဆိုလိုတာကညာအမေရိကန်နိုင်ငံဆိုတာက very advanced country ပေါ့ညာနော်သူကသိုးထားတယ်ဗမာပြည်ကိုစီးပွားရေးလုပ်ငန်းတွေဝင်လာရင်တစ်အချက်လက်ပိလိုက်ဟုလုံးဝမလုပ်ရဘူးအရေးယူမယ်တစ်အချက်ဗမာပြည်ကိုဝင်လာလို့ရှိရင်အဲ့ဒီ republic နော်တလားတစ်ချိန်အခြေအနေပြရမယ်ဆိုတဲ့အချက်တွေကပါနေတယ်နော်ပြောကြလို့ဆိုရင်company registration စလုပ်တဲ့အချိန်ကစပြီးတော့ပေါ့အစဉ်စဉ် American standards နဲ့ရှင်းလိုက်ရင်လုံးနေလို့ပ
ါ
ဥပမာပြောကြလို့ဆိုရင်နိုင်ငံသားယင်းဤပြုလှန်မှုဥပဒေပေါ့ဗျာအခုကနိုင်ငံသားနဲ့ပြည်သူနဲ့ပေါင်းလိုက်ပြီးမြန်မာနိုင်ငံယင်းဤမြုပ်လှန်မှုဥပဒေဆိုတာเนาะဘယ်လိုပဲပြောပြော American မျက်စိနဲ့ကြည့်ရင်တော့နည်းနည်းရှုပ်ထွေးနေသေးတယ်ပေါ့
ဟုတ်ကဲ့
အဲ့တော့ American company ကြီးတွေဝင်ဖို့ဆိုတာ company ကြီးအသိကြီးတယ်လေ
ဟုတ်ကဲ့
ဝင်လာရင်တော့ဝန်တိုင်းတိုင်းနဲ့တစ်ခါတည်းကိုတုတ်တက်သွားမှာ
ဟုတ်ကဲ့
အဲဝင်ဖို့နည်းနည်းလေးစောင့်ကြည့်ရလေးတဲ့သဘောကြီးရှိနေတာ
ဟုတ်ကဲ့ပါဆရာဆိုတော့ IMF ကပြောထားတဲ့အထက်မှာဟလာအလားအလာကောင်းနေသူတို့အများကြီးတော်တော်များများပြောထားပါတယ်ဒါပေမဲ့သူတို့ကလည်းဟလာဘာတွေလှုပ်တင်နေဘာတွေလှုပ်ရမယ်လို့ပြောထားတဲ့တပြိုင်တည်းထဲမှာပဲတိုင်းပြည်စီးပွားရေးအတွက်သတိထားရမယ့်အချက်တွေပေါ့ဆိုတော့အန်ဒရယ်ဆိုတာထက်ပိုပြီးတော့ဟလာသတိထားမယ့်အလေးထားမယ့်အချက်တွေလို့ပြောထားတဲ့အထက်မှာရခိုင်ပြည်နယ်အကြက်တဲကိစ္စလိုမျိုးကိစ္စပါပါတယ်ဆိုတော့ရခိုင်ပြည်နယ်အကြက်တဲကိစ္စသည်နိုင်ငံသားယင်းနှိမ့်နှံမှုယင်းနှိမ့်နှံသူတွေရဲ့စိုးရင်မှုကိုပိုပြီးတော့ကြီးထွားစေတယ်ဥပမာယင်းနှိမ့်နှံသူတွေရဲ့စိုးရင်စိတ်တွေရော့မသွားစေတဲ့အခြေအနေမျိုးဖြစ်တယ်ဆိုတော့ဒီပြဿနာကရောတိုင်းပြည်စီးပွားတစ်ခုလုံးဖွံ့များတူတူရဲ့အတွက်ဘလောက်ထိအရေးပါတဲ့အခြေအနေမှာများရှိနေပါတယ်ခင်ဗျာ
တိုင်းပြည်တပြည်မှာစီးပွားရေးလာလောက်ကြတဲ့လူတွေကတိုင်းပြည်ရဲ့ image ကိုကြည့်တယ်ခင်ဗျာเนาะအဲ့တော့နိုင်ငံရဲ့ပုံရိပ်ကအခုဟာကဒီရခိုင်အရေးအခင်းကြောင့်ပုံရိပ်ကြီးကတော်တော်ကျသွားတယ်เนาะကျွန်တော်တို့ကြည့်တော့ဗျာနိုင်ငံသားဟိုမီဒီယာတွေကနေဖော်ပြထားတာဟာတခါတည်းနိုင်ငံလေးတွေဥပမာ6,000-6,000လောက်ကိုထွက်ပြေးသွားတဲ့ပုံတွေပြတယ်ဟာလေဟာတခါတည်းဟိုကြိတ်ကြိတ်တိုးပေါ့အားလည်းကိုမြေပြည်ရေးတွေရောကုန်းမော်ရောပြည်နေကြတာတွေသွားနေကြတာတွေပြတယ်เนาะအဲ့ဒါတွေဒီပဲပြနေတယ်သူတို့နောက်ကဘာတွေလိုက်လို့လဲဘာဖြစ်တာလဲဆိုတော့အခေမှန်ကိုဒီမီဒီယာတွေကဖော်မထုတ်နိုင်ဘူးဘာလို့လဲဆိုတော
့ကျွန်တော်ဖြတ်မေးကျွန်တော်နည်းနည်းဖြတ်မေးပြစီဆရာနည်းနည်းဖြတ်မေးပြစီမီဒီယာတွေကမဖော်ထုတ်နိုင်ဘူးဆိုတော့တကယ်အစိုးရတာဝန်ရှိသူတွေဘိုင်းကဆိုကြပါစို့ဆရာရေမြန်မာအစိုးရတခုလုံးအနေနဲ့ကရောဒီဘိုင်းမှာယင်းဤမြုံနှံသူတွေယုံကြည်စိတ်ချလာအောင်ဟုတ်လားသူတို့ယင်းဤမြုံနှံရဲလာအောင်တရင်ချက်လက်ထုတ်ပြန်ပေးမှုကရောအားနေတယ်လို့တစ်ဖက်ကပြောလို့မရဘူးလားခင်ဗျာ
နိုင်ငံတော်ရဲ့ဒီမီဒီယာတွေကလည်းသူတို့အားနေတယ်ပဲပြောရမှာပေါ့နိုင်ငံသားဘယ်လိုလုပ်နေလဲဆိုတော့သူတို့ရှင်းနိုင်တဲ့အခြေအနေမရှိဘူးဥပမာဒီလောက်သူတွေဘာကြောင့်ထွက်ပြေးလဲဆိုတာကိုအေဒါဖော်ထုတ်ပြီးပြနိုင်လောက်တဲ့အခြေအနေမရှိဘူးဖြစ်နေတယ်เนาะအဲ့တော့မြန်မာနိုင်ငံက public media တွေကိုလည်းဟိုဥပမာဖန်လားစီလားတွေကလည်းရှိရှိနေတယ်လို့ဒါနဲ့တရားစွဲတာတွေကလည်းရှိရှိနေတော့ဒီလိုလောက်ပုံလင်းနိုင်အောင်မလုပ်နိုင်ရှင်းပြနိုင်မှုမလုပ်နိုင်တဲ့အတွက်ကြောင့်မလို့နိုင်ငံခြားကကြည့်တဲ့အခါမှာနည်းနည်း image ကမကောင်းတဲ့သဘောဖြစ်နေတာအဲ့ဒါကိုတကယ်ဘာကြောင့်ဖြစ်လဲဆိုတော့ကျွန်တော်တို့အကြံသားတွေတောင်သိနေတဲ့အားတွေရှိတယ်လေအဲ့ဒါတွေကိုနိုင်ငံတကာမီဒီယာတွေမှာတင်ပြနိုင်လောက်အောင်လုပ်ကြပါလားဆိုတဲ့သဘောမျိုးတွေပြောချင်တာ
ဟုတ်လား IMF ရဲ့သူတို့အခုနောက်ဆုံးထွက်တဲ့ theme ကသူကဟိုလှုပ်ရှားရှိတဲ့အထက်မှာပို့ပြီးတော့တက်လာဖို့အတွက်လှုပ်ဖို့သူတို့အကြံပေးထားတဲ့အထက်မှာပို့ပြီးတော့အသေးစိတ်တဲ့ဒီမဟာဗျူဟာမြောက်ပြပြင်းပြောင်းလေးအစီအစဉ်ကိုအကောင့်ထဲဖော်ပါဆိုပြီးတော့သူတို့ကပြောထားပါတယ်ပြောရရင်တော့ဒီပြပြင်းပြောင်းလေးကိုဒုတိယအဆင့်ဒုတိယလှိုင်းလှုပ်ပါတော့လို့ပြောပါတယ်ဆိုတော့အဲ့ဒီစီးပွားရေးပြပြင်းပြောင်းလေးကိုဒုတိယလှိုင်းအထိလှုပ်ဖို့အတွက်မြန်မာနိုင်ငံရဲ့အခြေအနေကရင်းမဲ့တဲ့အခြေအနေရှိပါပြီလားခင်ဗျအ
လုံးရှိပါတယ်မြန်မာနိုင်ငံက reform ဆိုတဲ့စကားလုံးကတိတ်ပြီးနားမလည်ခင်လို့တော့ကျွန်တော်တို့ခင်တာပဲเนาะ reform လုပ်တယ်ဆိုတာက restoration လုပ်တာမဟုတ်ဘူးเนาะပြီးတော့ reconstruction လုပ်တာမဟုတ်ဘူး reform လုပ်တာတေယုတ်ပြည်ကဥပြည့်မဟာကောင်းဆောင်ဒီတိတ်လျှောက်ခင်ဥဆောင်ပြီး reform လုပ်လိုက်တဲ့အခါမှာသူတို့ရဲ့ တွေးကြော်တာက great leap to outwards and great leap to modernization လို့သုံးတယ် great leap ဆိုတဲ့စကားလုံးကိုသုံးတယ်နော်ကြီးစွာခုန်ထွက်အဲ့တော့ကျွန်တော်တို့ကမဟုတ်ဘူးဟိုစပြီးတော့ဟိုဥသိစိန်လက်ထက်တုန်းကလူကြီးတွေပြောတာကျွန်တော်တို့ရှေ့ကိုတိုးနေပါတယ်တဲ့အလှမ်းကြီးတိုးနေပါတယ်တဲ့တော်တော်ကြီးရတာပဲနော်ဘိုးချုပ်အောင်ဆန်းလုပ်ခဲ့တဲ့အနှစ်80အနှစ်လောက်ကပြောခဲ့တယ်နော်သူများတွေအလှမ်းလှမ်းရင်တဲ့တုတ်တူက၄50လှမ်းလှမ်းနိုင်မှနောက်10နှစ်အနှစ်20ကြာရင်တော်ကာကြမယ်လို့လုပ်ခဲ့တဲ့80တနစ်ကဟာပြည့်ပြည့်ပြီးအတိရတယ်နော်အဲ့တော့အခု second wave of reform ဆိုတာပြင်းပြင်းထန်ထန်လုပ်ဖို့လုပ်ရတော့တယ
်ဟုတ်ကဲ့ဆရာဆိုတော့ကအခုဟာကအစိုးရအဖွဲ့မှလည်းအကြီးအကဲကအစပြောင်းလဲတွေရှိထားပြီးဆိုတော့ဘယ်အဆင့်ကနေစလုပ်တင်နေလို့ယူဆပါတယ်လဲခင်ဗ
ျမဟာဗျူဟာဆိုတာတော့ဘူဝါဒနဲ့စတာပါနော်ဥပမာဒီ NLD ကဒီကောက်ပွဲတက်မယ်ဆိုကြတဲ့စီဝါရေးဘူဝါဒ6ချက်ဆိုပြီးတင်ပြခဲ့တယ်နောက်တော့တခါတက်လာပြီးတော့အနည်းနည်းတော့အကြာမှာစီဝါရေးဘူဝါဒ12ချက်ပေါ်ပြထားတယ်ပေါ့ဗျာအဲ့ဒါတွေကလူတိုင်းပြောရရင်လည်းနည်းနည်းရေပုံရဆန်တယ်ပေါ့ဗျာတော့အဲ့ရောအသေးစိတ်လိုအပ်တယ်ဆိုတာအမှန်ကဒီအစိုးရအဖွဲ့ကအချက်ပေါင်း95ချက်အသေးစိတ်ဒီနယ်တိုင်းဒေသကြီးတွေရောဝန်ကြီးအစိုးရအဖွဲ့တွေရောညွှန်ကြားထားပြီးဖြစ်တယ်အဲ့ဒီအသေးစိတ်ညွှန်ကြားထားတဲ့အကြောင်းအရာ95ချက်ကိုဒီပြင်းလင်းမြင်တအောင်မဖော်ထုတ်လို့လူတွေမသိဘူးဖြစ်နေတာအဲ့ဒါကိုဝင်လေးမြင်တော့အောင်ပေါ်ထုတ်ပြီးတော့ဥပမာအရေးသမားကြီးတောင်မှတလားတစ်ချိန်ပြည်သူကိုပြောခဲ့တာပဲအခုလည်းသမားအစ်စ်သမားတစ်ချိန်တော့ပြောရင်းနဲ့ဓာမျိုးတွေတော့ဝင်လေးမြင်တော့အောင်ပေါ်ထုတ်ပြလို့ကျွန်တော်အဲ့ဒါကိုပြောချင်တာပါ